ချင်းပြည်နယ်ဟာခမြို့မှာဒေသခံကာကွယ်ရေးချင်းလန်းဒက်ဖ ens ဖို့စ်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြာကူရပိုင်းပစ်ခတ်တိုက်ခိုက်မှုတွေရှိနေတာကိုနှစ်ဖက်တောင်းဝန်ရှိသူတွေကအတည်ပြုပါတယ်တိုက်ခိုက်မှုတွင်စစ်တပ်ဘက်က၂ရောက်ထပ်မနေထဏ်ရာရခဲ့ပါတယ်ဟာခမြို့ဘက်မှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေး CDF ဟာခတပ်ဖွဲ့တွေကြာအခုရက်ပိုင်းတိုက်ပွဲတွေဖြစ်နေတာမှာမေလ19ရက်နေ့ဗုဒ္ဓနေ့ကဟာခမတူပြည်လမ်းဘက်မှာနေမီရှင်းလင်းရင်လှုပ်ဆောင်တဲ့စစ်ကောင်စီတပ်ဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF တပ်ဖွဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
မင်းကသူကလုံခြုံရေးနေနေချင်းလုပ်တဲ့ဖွဲ့တွေကကျွန်တော်ခြံကိုပြီးတော့ပတ်ဖြစ်တယ်ပရတီကျွန်တော်တို့ဒီမဟာခမတူပြည်ဟာခမတူပြည်အကမ်းတူတူအဲမတ်ဒီအကုံလုံးဒီရနှရတိတ်ပွေးကျွန်တော်တို့ဟာကျွန်တော်တို့ကတော့ကျွန်တော်တို့မျိုးစီစီမှာပွေးချင်းတွေတွားလိုက်တွားခုံရောက
်အခုလိုခြုံကူပြစ်ခတ်ပြီးစီဒီအတပ်ဖွဲ့တွေပြန်ဆုတ်ခွာချင်းကြံခဲ့တဲ့မော်တော်ဆိုင်ကတွေမိရှုပ်ခံခဲ့ရတယ်လို့ဟာခါမြုတ်ခံတူးကပြောပါတယ
်ဒီ၁၉ရက်နေ့ရမတူပြီမှာဖြစ်တာမတူပြီဟာခါလမ်းပေါ့နော်တို့ယာယီစခန်းချထားတဲ့နေရာမှာတိုက်ပွဲဖြစ်တာပေါ့နော်အဲဒီမှာတော်ဝိုက်တိုက်ပွဲဖြစ်တော့ကျက်တန်ဆုတ်တာပေါ့နော်ကျက်တန်ဆုတ်တဲ့ချိန်မှာဒီ CDF ကြံခဲ့တဲ့ဆိုင်ကနေကိုမီရှုပ်ခံရမှာ C30 လောက်မီရှုပ်ခံရမှာ
မေလ18ရက်နေ့ကလည်းဟာခါမြို့ထဲကနေရာ3ခုမှာစစ်တပ်နဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့ CDF တပ်ဖွဲ့ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်18ရက်နေ့ညနေပိုင်း3နာရီနဲ့9နာရီကြာလောက်မှာပေါ့နော်ကျွန်တော်တို့ဒီဟာခါနဲ့လုံလုံကျေးရွာနားမှာရှိတဲ့ကျွန်တော်တို့ဒီခဏတချို့ကျွန်တော်နာနေရနေရအောင်လေသူတို့စစ်သားတွေကလာပြစ်တယ်ဆိုတော့သူတို့လာတိုက်ခိုက်ဖို့အဲဒီအချိန်မှာကျွန်တော်တို့တိုက်ပွဲဖြစ်တယ်သူတို့ကလူကြီးနဲ့တယောက်က60လုံးနဲ့လာတော့ကျွန်တော်တို့တက်ပြန်ဆောက်ရတယ်နောက်ပြီးတော့ဒီမြို့ပြင်မှာဆလိုင်းဆောင်မှာလည်းတစ်ခါပြစ်တယ်ဒီအဲ့ဒီဟာကျတော့9နာရီ10နာရီကြာပေါ့နော်နောက်တစ်ခုကဒီဟာခတ်တဲ့အုံးဒီမှာလုံချုံကြီးကြီးရှိတယ်အဲ့နမှာတော့ပြတဲ့အရာဒါ18ရက်ညပိုင်းအဖြစ်ရပေါ့
မေလ18နဲ့19နှစ်ရက်တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်က10ရောက်ကြဆုံးပြီး20လောက်တန်ရာရရှိခဲ့တယ်လို့ဟာခါ CDF တပ်ဖွဲ့ဘက်ကပြောဆိုပေမဲ့ UA နေနဲ့တီးခြားတင်ပြနိုင်ခဲ့ပါဘူးဟာခါမြို့မှာဖြစ်နေတဲ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စိုမင်းထွန်းကအခုလိုပြောပါတယ
်မနေ့ကမနေ့၄နာရီခွဲနဲ့9နာရီလောက်ကြာမှာတော့ဟာခါရဲ့တောင်ကမီတာ9000လောက်မှာကျွန်တော်တို့အကျန်းဖက်တဲ့ဒီကနဦးနဲ့တကယ်ရေးခဲ့ဦးနဲ့တကယ်တွေ့မှုတပွားခဲ့ပါတယ်။အဲဒီအကျံပက်တူတွေကလောက်လုံးကြီးလာတဲ့ကိုပြန်ဆုတ်သွားပါတယ်။သူအဲဒီအကျံပက်တွေကတလုံးသုံးသနာတလက်ခန့်စင်ရမယ်လို့ရှိတယ်။ကျွန်တော်တို့ကစစ်ပြီးဒါ2ဦး3ဦးလောက်အနည်းငယ်ထိခိုက်တာရရှိရရှိပါတယ်ဗျ။စံနဲ့ဖြစ်စင်တော့မရှိပါဘူ
း။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဟာခါမြို့မှာစစ်တပ်ကစစ်အာဏာရှင်စန့်ကျင်ရေးဇာတ်ပြခဲ့တဲ့လူငယ်60လောက်ကိုစစ်ကောင်စီကနေဖမ်းဆီးခဲ့ပြီးသူတို့ကိုပြန်လွတ်ပေးဖို့ CDF ဖွဲ့ကတောင်းဆိုခဲ့တာမှာပြန်မလွတ်ပေးလို့ပြစ်ခတ်တိုက်ခိုက်မှုတွေဆက်စပ်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။